မြန်မာနိုင်ငံထဲမှာဖမ်းဆီးတွေများလွန်းလို့နိုင်ငံတကာကကြေကြေလောင်လောင်ပြောနေတဲ့အချိန်မှာပဲမြန်မာစစ်ဆေးရအာဏာပိုင်တွေဘက်ကတော့အဖမ်းဆီးတွေမရသေးရဲ့အပြင်နောက်ထပ်ဆက်လက်ဖမ်းဆီးမှုတွေရှိနေတော့မယ်လို့သိရပါတယ်။အခုရပိုင်းတွင်ဖမ်းဆီးခံရသူတွေထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်တချို့လည်းပါဝင်နေတာဖြစ်ပြီးဒီကနေ့လည်းနောက်ထပ်လူငယ်အုပ်ကိုဖမ်းသွားခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးပြောပြပေးပါဦးကိုအောင်လုံးကြီး
။ဟုတ်ကဲ့ပါ။လူခွင့်ရေးလှုပ်ရှားသူတွေကဒီအပိုင်းထဲမှာပဲအဖမ်းဆီးတွေဖိနှိပ်မှုတွေရှိနေတယ်လို့ပြောဆိုနေတဲ့အချိန်ထဲမှာပဲအာဏာပိုင်တွေဘက်ကအဖမ်းဆီးတွေထိန်းသိမ်းမှုတွေကိုဆက်လုပ်နေတာပါ။အခုလဲရန်ကုန်တိုင်းတခုံမြို့တစ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဖွဲ့ဝင်လူငယ်နှူးကိုအာဏာပိုင်တွေကနေနေမှာလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်။အခုနောက်ဆုံးဖမ်းဆီးမှုနဲ့ပတ်သက်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကအခုလိုပြောပြပါတယ
်။ကျွန်တော်သိတာကတော့လေတခုံမြို့တစ်မှာ NLD အဖွဲ့ဝင်လူငယ်၂ယောက်ခုနှစ်နိုင်ခွဲမှာဖမ်းခံရတယ်။အကျိုးအကြောင်းတော့မသိသေးဘူး။တယောက်ကကိုတီဟန်နဲ့သူကလူငယ်တာဝန်ခံ1နောက်တယောက်ကကိုထိန်ဝင်းလူငယ်တာဝန်ခံ3နေအိမ်ဒီမှာမနေ့ကခုနှစ်နိုင်ခွဲကလာခေါ်သွားတယ်ခေါ်သွားတာကတော့သတင်းတပ်ဖွဲ့ကပေါ့
အထူးသဖြင့်အခုနောက်ဆုံးဖမ်းဆီးမှုတွေမှာ NLD ဖွဲ့ဝင်လူငယ်တွေလည်းပါဝင်နေတာပါဒီလို NLD လူငယ်တွေကိုဖမ်းဆီးမှုတွေရှိနေတဲ့အပေါ်ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကတော့အခုလိုမှတ်ချက်ပေးပြောဆိုပါတယ
်အခုရက်ပိုင်းမှာ NLD ဖွဲ့ဝင်တွေဖမ်းခံရတာအထူးသဖြင့်လူငယ်တွေဖြစ်နေတယ်အဲ့တော့လူငယ်တွေဖြစ်ပြီးတော့အကျိုးအကြောင်းကိုကျွန်တော်တို့ဂူတီကောင်းအောင်မသိဘူးအဲ့ဒါကိုကျွန်တော်တို့မှတ်ချက်ပေးရခက်ပါတယ်လက်ရှိအဲဆိုးရကသူ့ရဲ့မူဝါဒအတိုင်းပဲ NLD ကိုပြိနေရေးဆိုတဲ့ဟာကိုလုံးဝမလျှော့သေးဘူးဆိုတဲ့သဘောကိုတော့ကျွန်တော်တို့ပြောနိုင်ပါတယ
်တကယ်တော့မြန်မာနိုင်ငံကဖမ်းဆီးမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုမှုတွေရှိနေချိန်မှာပဲအခုလိုဖမ်းဆီးမှုသတင်းတွေကလည်းစက်တိုက်ဆိုသလိုထွက်ပေါ်နေတာပါမနေ့ကဆိုရင်ပဲနိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ကသူ့ရဲ့နှစ်စဉ်အစီရင်ခံစာထဲမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတာအာဏာပိုင်တွေဘက်ကစတင်မာလာတုန်းကတန်ခါတော်တွေဥဆောင်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဖမ်းဆီးထားသူထောင်နဲ့ချီပြီးရှိတဲ့အထက်ကအများအပြားကိုပြန်လွတ်ပေးလိုက်တယ်ဆိုပေမဲ့ထိမ့်သိမ်းခံနေရသူတွေထောင်ကနန်းအထိကျန်ရှိနေသေးတယ်လို့ပြောဆိုလိုက်တာပါတစ်ချိန်တည်းမှာပဲပြပချေဆိုင်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာပြည် AAPP ဖွဲ့ကလည်းပြီးခဲ့တဲ့ဇန်နဝါရီလတစ်လတည်းမှာတင်ကိုပဲအနည်းဆုံးနောက်ထပ်လူရှိဦးကိုဖမ်းဆီးခဲ့တယ်လို့သတင်းထုတ်ပြန်ထားတာပါခင်ဗျာ